ကိုသူစော်တို့ဒီသပိတ်မောက်အလုံသမားတွေကလေလိုအပ်တဲ့ဝင်ငွေနဲ့ပတ်သက်တဲ့အစီရင်ခံစာတစ်စောင်ကိုစိုးရွားကိုပေးလိုက်တဲ့ကိစ္စသိရလို့ပါအဲ့ဒါလေးနည်းနည်းပြောပြပါဦး
ဟုတ်ကဲ့ကျွန်တော်တို့အဲ့အလုပ်သမားဝန်ကြီးစီကိုကျွန်တော်တို့ကဒီကနေ့မှာအစီရင်ခံစာတစ်စောင်ပို့ပေးလိုက်ပါတယ်အစီရင်ခံစာမှာကကျွန်တော်တို့အလုပ်သမားတွေကဒီတောင်းဆိုချက်တွေကိုဘာကြောင့်တောင်းရမလဲဆိုတဲ့ဟာပါဒီတောင်းဆိုချက်တွေကိုဘာကြောင့်တောင်းရမလဲဆိုရင်ကျွန်တော်တို့အလုပ်သမားတွေကမိမိတို့ရတဲ့နှားစာနဲ့သုံးရတဲ့ငွေနဲ့မလောက်ဘူးပေါ့အဲ့ဒီမလောက်တဲ့အတွက်ကြောင့်အထူးတွေအကျက်သေးကိုချေရှင်းပေးဖို့အတွက်ကျွန်တော်တို့ကတောင်းဆိုချက်တွေကိုတောင်းရတာဖြစ်တယ်အဲ့တောင်းဆိုချက်တွေကိုအစိုးရကမလိုက်ရောခဲ့တဲ့အပြင်ကိုအစိုးရကနေပြီးတော့အခုလိုက်စားခဲ့တယ်ဥပဒေနဲ့မညီပဲနဲ့အလုပ်သမားတွေကိုစစ်စစ်မင်းမြတ်မှုတွေလုပ်တယ်နောက်ပြီးတော့ချင်းချောက်ခံရတဲ့ကိစ္စတွေလုပ်တဲ့အတွက်ကြောင့်ကျွန်တော်ကဒီအစီရင်ခံစာကိုကျွန်တော်ကပို့တာဖြစ်ပါတယ်
ဆိုတော့ဒီအစီရင်ခံစာထဲမှာဘာတွေထည့်ရေးထားလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့အလုပ်သမားတွေကအများဆုံးလောက်ခလာတာတစ်ရက်ကို1,300လောက်ရပါတယ်အဲ့လိုတစ်လကို4,000လောက်ပဲရပါတယ်အော် overnight fee တွေဘာတွေအားလုံးကျွန်တော်ရှားပါးဖြည့်ယူပါတယ်အားလုံးပေါင်းလို့ရှိရင်3,000လောက်ရပါတယ်ဒါပေမဲ့ကျွန်တော်တို့ကအဆောင်သားနေရာကတစ်လကို3,000ရှိတယ်စားဖို့တောက်ဖို့ဈေးတွေရှိတယ်လမ်းစိတ်တွေရှိတယ်ကျွန်တော်တို့ဈေးနိုင်ဈေးတွေရှိတယ်ကျွန်တော်တို့မိသားစုကိုပြန်ပေးဖို့နေနေကြတာကျွန်တော်တို့အလုပ်သမားတွေရဲ့ဘဝတကူတည်းကိုတောင်းချက်ပြီးကိုခက်ခဲပါတယ်အဲ့ဒါကြောင့်ကျွန်တော်တို့ကဒီမျိုး3,000ထပ်ပြီးတော့2,000တောင်းအခြေခံစာထဲမှာကျွန်တော်တို့ဂန်းမြပြင်ပေးလိုက်တာကကျွန်တော်နေထိုင်ဈေးကတော့1,000ပေါ့နော်1,000ဈေးကတော့တစ်လကို5,000လောက်ပဲကျွန်တော်ကြားတယ်ပြန်ကျွန်တော်ဆက်ရုံလာဖို့အတွက်အသွားပြန်လမ်းစိတ်တွေရှိတယ်ဆုံးနေပါရေးဆက်တဲ့ဖြစ်ဒီပါရေးအားလုံးပေါင်းလို့ကျွန်တော်တို့အသိန်း3,000လောက်ကိုတလားကိုစေတမားရဲ့ကျန်းမြဝင်လို့ဆက်ရောက်ဆက်ပေးလိုက်ပါတယ်။ကျန်းမာရေးဖြစ်ဒီခက်မတက်သေးဘူးကျွန်တော်တို့အဝတ်စားစရိတ်ဒီပြီးတော့တာရင်းနိုင်သွားတဲ့ကိစ္စတွေအားလုံးပဲမပါဘူး
။အခုကဒီမြန်မာနိုင်ငံမှာအနေအဆုံးလုခလာစာတတ်မှတ်ဖို့ဆိုပြီးတော့အစိုးရနေပြီးတော့စူးစမ်းနေတာတွေလည်းကြားနေရတယ်လေ။အဲ့တော့ဒီအနေအဆုံးလာစာကိုငွေပမာဏနဲ့တတ်မှတ်စေချင်တာလားဒါမှမဟုတ်လေဒီခက်ကလာကိုဈေးနှုန်းတွေအလိုက်ပေါ့နော်ဒီစောင်းနေရေးပြည်လဲစီမဲ့တတ်မှတ်ချက်မျိုးလိုချင်လားကိုသူစော်တို့အလုပ်သမားတွေဘယ်လိုဆန္ဒရှိကြရလဲ
ကျွန်တော်တို့သဘောကျတဲ့ဟာပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့အခုအခြေခံအနေတော့ကဂျင်းဝင်နဲ့ပတ်သက်ပြီးတော့အဆိုရကလည်းချက်တန်းတွေတောင်းနေတယ်ကျွန်တော်တို့ဘက်ကသဘောကျတာကကျွန်တော်မြန်မာနိုင်ငံက ASEAN Charter ကိုလက်မှတ်ထိုးထားတယ် ASEAN နိုင်ငံတွင်းမှာရှိတဲ့အလုပ်သမားတွေအားလုံးရဲ့လုပ်ခွင့်လာတာပေးပါမယ်ဆိုတော့သူကလက်မှတ်ထိုးထားပါတယ်အဲ့တော့ကျွန်တော်တို့မြန်မာနိုင်ငံရဲ့အင်ဂျင်နီယာဖြစ်တဲ့ထိုင်းနိုင်ငံကိုကြည့်မယ်ဆိုရင်တကယ်လို့အနေတော်လို့ခေါ်လာတာပဲ300ရပါတယ်။ကောင်းဒီမှာငွေ900ရပါတယ်။အဲဒါကိုကျွန်တော်တို့မျှော်လင့်ပါတယ်။အာဆီယံစံနှုန်းနဲ့အညီကျွန်တော်တို့ပေးဖို့တဲ့ကျွန်တော်ကပို့ပြီးတော့အဆင်ပြေလိမ့်မယ်လို့ကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့။ဆိုတော့အခုဒီတပိတ်မှောက်အလုပ်သမားတွေကအကြမ်းပါရဲ့အချင်းတွေရော
။တနည်းကညကဆိုရင်ကျွန်တော် cost တပိတ်မှောက်ဖြစ်ပါတယ်။ကောင်မလေး3ယောက်ကသူတို့ရဲ့ fit train နဲ့သူတို့ရဲ့မခံနိုင်စိတ်တွေပေါက်ကွဲပြီးတော့ကောင်မလေး3ယောက်ကမူးလဲသွားတယ်ဆက်သွားတယ်အနေထားရှိတယ်။လေကျွန်တော်ညရင်းချင်းနဲ့အခြေခံဒီကျွန်တော်လိုက်ကြရတဲ့အချင်းတွေတနည်းအများအကျုံပါ
နောက်တစ်ခုကဒီတပိတ်တွေကြောင့်ပေါ့နော်စူပူမှုတွေဖြစ်လာလို့ရှိရင်အရေးယူမယ်ဆိုပြီးတော့ရန်ကုန်တိုင်းအစိုးရပြီးခဲ့တဲ့ရက်ပိုင်းတွေကကြေညာထားတယ်လေဆိုတော့ဒါနဲ့ပတ်သက်လို့အလုပ်သမားတွေရဲ့သဘောထားဘယ်လိုရှိလဲခင်ဗျအ
ရေးယူဖို့ကတော့သူတို့တွေကတော့ပြင်ဆင်နေတယ်ကျွန်တော်တို့အလုပ်သမားတွေကျွန်တော်တို့ကလည်းဒီအရေးယူမှုကိုကျွန်တော်တို့ကပြင်ဆင်မယ်ဒါကြောင့်လည်းဆိုတော့ကျွန်တော်တို့အလုပ်သမားဥပဒေမှာအလုပ်သမားတွေရဲ့တောင်းဆိုချက်တွေမရရင်တပိတ်မှောက်ခွင့်ရှိတယ်လို့ကြေညာထားတယ်အဲ့တော့ဘလို့တပိတ်မောက်မှသာလေဥပဒေနဲ့ညီညွတ်ပြချူတာကိုဥပဒေ termination မဖွင့်ထားတဲ့အတွက်ကြောင့်ကျွန်တော်တို့တပိတ်မောက်တာဟာဥပဒေနဲ့ညီတယ်ဒါဟာတရားမျှတမှုရှိတယ်လို့ကျွန်တော်ထင်တယ်အဲဒါကြောင့်ကျွန်တော်ကဒီအစိုးရရဲ့စံပြန်ပြီးတော့ကျွန်တော်တို့လူ့သမားတွေအပေါ်မှာအရေးယူမယ်တရားစွဲမယ်ဆိုရင်ကျွန်တော်တို့ကအစင်သင့်တယ်ဟိုတနေ့ကလည်းကျွန်တော်တို့လူ့သမားတွေအားလုံးက yes camp မှာသွားအဖန်ခံတယ်အဲဟိုရဲတွေကသူတို့မဖမ်းပါဘူးသူတို့တွေဟိုအမှုဖွင့်ထားတယ်မရှိတဲ့ကြောင့်ကျွန်တော်တို့ပြန်လာလိုက်ပါတယ
်ဆိုတော့အခုတပိတ်မောက်နေတယ်ပေါ့နော်ဆိုတော့ဒီကာလမှာအလုပ်လည်းမလုပ်ရအောင်ဆိုတဲ့ခါကြတော့လေစောင်းနေကိစ္စတွေပေါ့ဗျာဘလို့စီစဉ်နေလဲအလှူရှင်တွေပါရောရကြလား
ကျွန်တော်တို့အလုပ်သမားတွေကခွဲပြီးတော့တကယ်ကိုဘလောက်ဆိုတဲ့ဟာကိုကျွန်တော်တို့ဒီမှာစုပြီးတော့စနစ်ချက်ထားတာရှိတယ်ပြီးတော့ပြင်ပကနေပြည်သူတွေကစုတဲ့စံလေးကျွန်တော်ကျက်တုံလေးကျွန်တော်လက်ခံပြီးတော့ချက်ပြထားတော့ပါရှိတယ်ဟာလာမို့လို့ကျွန်တော်တို့ညီကိုအခုကျွန်တော်ဆက်မှာရက်ပြည်နေတယ်ပေါ့
ဆိုတော့အခုလိုမျိုးအခြေအနေနဲ့ပေါ့နော်ဒီတပိတ်ကိုဘလောက်ထိကြာအောင်ရက်တည်နိုင်မယ်လို့စဉ်းစားတတ်ကြလဲခင်ဗျဟု
တ်ကဲ့ကျွန်တော်တို့အလုပ်သမားတွေကတော့အလုံးအစီအစဉ်ဆုံးဖြတ်နေလေလုပ်နေတယ်ပြီးတော့တန်လေးတန်လေးချတာကကျွန်တော်တို့တောင်းဆိုတဲ့3,000မရမချင်းကျွန်တော်တို့တိုက်ပွဲဝင်သွားတယ်။ဘာကြောင့်လဲဆိုတော့ဒီ3,000ဟာဒီတိုက်ပွဲဝင်တဲ့အလုပ်သမားတွေပုတ်ပွက်ကလေးတွေကိုခံစားဖို့အတွက်လုပ်နေတာမဟုတ်ဘူး။ဆွေုံနေတဲ့မှလည်းအလုပ်လုပ်နေတဲ့သူတွေကအခြားကတော့အလုပ်သမားတွေကိုခံစားနေတဲ့ရည်ရွယ်ချက်ကြောင့်ကျွန်တော်တို့ကအစာအစိုးမရမချင်းတိုက်နေဆိုပြီးတော့သုံးချက်ချက်ချပါတယ်။ပြီးတော့ဒါကြောင့်ဒီသုံးချက်ရတယ်ဆိုတော့ကျွန်တော်တို့ရဲ့တောင်းဆိုမှုဟာအရာမျှတမှုရှိရလို့ကျွန်တော်ယူဆရတယ်။ကျွန်တော်တို့မတရားတောင်းနေတဲ့ဟာတွေမဟုတ်ဘူး။ကျွန်တော်တို့က ကျွန်တော်ရဲ့ lower chest အစ်စ်အမှန်ကိုတောင်းနေတာဖြစ်တယ်အဲ့ဒါကြောင့်တော့ကျွန်တော်ကစ်ဆက်တိုက်ဖို့အတွက်ပဲကျွန်တော်တို့ပြင်ဆင်နေပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ကိုသူစော်ရေးကျေးဇူးတင်ပါတယ်ဗျာအခုလိုပြောပြတာ
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ခင်ဗျာ